Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေကိုလိုင်းဒိုမီတာ3025 19နဲ့လက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်။မနက်လာပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။အ
နည်းခတ်သိမ်းကြည့်ကြပါစေ။ကျွန်တော်တမောင်သားမဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေကတော့အကြီးအကဲရုရှားတပ်မှူးကြီးတွေကိုအတုံးလိုက်ဖြုတ်နေပြီးဒါဟာနိုင်ငံရေးကောင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှူးကြီးတွေအပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ဒီတိုင်းကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်ရုရှားနဲ့ညီနိုင်ဆွေးနွေးနိုင်အောင်ဖွင့်ထားဖို့အမေရိကန်ကယူကရိန်းကိုပြောလိုက်ပါတယ်ဂျပန်ရဲ့ရေတပ်နဲ့စစ်ရေးဆွတ်ဆောင်ယူကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာခရီးကွေးပြုလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုရနိုင်နဲ့တင်ပြပေးကြမှာပ
ါကောင်းပါပါရှင်အမေရိကန်လွှတ်တော်သက်တမ်းဝက်မှာမဲထဲကြတော့မဲ့မြန်မာနိုင်ငံဘွားရဲ့မျိုးလင့်ချက်ဘယ်လိုရှိပါသလဲ
အလုံးမလုံးခဲနဲ့သူတို့ပိုက်ဆံရရတယ်ဆိုပြီးတော့အဲ့ဒီပိုက်ဆံကိုသူတို့ကတုံးရတယ်ပေါ့လေတုံးရတော့ကျွန်တော်လည်းပထမပိုင်းတော့နည်းနည်းရောင်းလို့ကောင်းတာလေးတွေပါလေတက်လာကြည့်လာမှသာရှိတယ်ဒါပေမဲ့
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေအတွက်ကုညရေးနယူးယောက်မြို့ကပကြီးပြပွဲအကြောင်းနဲ့အတူအမေရိကန်မှာရှစ်လကြာပြုပြင်မွမ်းမံခဲ့တဲ့ဧည့်သည်ဝင်အများဆုံးအမျိုးသားလေးချောင်းလိုက်တဲ့အာဂါသတမိုင်းပြတိုက်အကြောင်းကိုလည်းရှုစားနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ပေါ်မှာတော့ကမ္ဘာမြေမှမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသုတနဲ့ထူးခြားဆက်များသတင်းများအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့တနင်္ဂနွေနေ့ညဖက်ထိတ်တရသတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင်
February 22ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးကလေးကဆိုရင်အကြီးအကဲရုရှားတပ်မှူးကြီးတွေကိုအတုံးလိုက်ဖြုတ်နေပြီးဒါဟာနိုင်ငံရေးကောင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှူးကြီးတွေအပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ပြည်ထောင်ကာကွယ်ဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ထုတ်နေ့စဉ်ထောက်လှမ်းရေးအစီအစဉ်ခန်းစားကဆိုလိုက်ပါတယ်လွန်ခဲ့တဲ့24နာရီအတွင်းမှာလည်းယူကရိန်းတပ်ဖွဲ့တွေကခါဆန်ဒေသလက်နက်တိုက်အပအဝင်နေရာကိုနေရာကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတောင်ပိုင်းဒေသအာဏာပိုင်တွေကစနေနေ့ကပြောပါတယ်။ခါဆန်ဒေသမှာထိုးစစ်နောက်ဆင့်ကိုယူကရိန်းတပ်ဖွဲ့တွေကဆင်နွှဲဖို့ပြင်ဆင်နေကြောင်းရုရှားကတင်ထားတဲ့ဒုတိယအုပ်ချုပ်ရေးမှူး Kirill Strymusov က Telegram ပေါ်မှာစနေနေ့ကတင်ထားပါတယ်။ Zaporizhia ကယူကရိန်းနျူကလ িয়ার တပ်အားပေးဆက်ယုံရဲ့ပတ်ဝန်းကျင်မှာနျူကလ িয়ার စိတ်ချလုံခြုံအကာအကွယ်ပေးရေးစုံတရထူထောင်ဖို့ IAEA ရဲ့ညွှန်ကြားမှုချုပ် Rafael Mariano Grossi ကထပ်မံတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံကရုရှားကိုဒရုန်းတွေကိုအကန့်အသတ်ရှိတဲ့အရေးအတွက်သာယူကရိန်းစစ်ပွဲမတိုင်မီကပို့ခဲ့တာဖြစ်ပါတယ်လို့စနေနေ့ကအီရန်ကပြောဆိုတာကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့နေ့စဉ်ဗီဒီယိုမိန့်ခွန်းမှာပယ်ချလိုက်ပါတယ်။ဒရုန်းဓမ္မမို့လူမပါတဲ့ဝေဟင်ရင်တွေကိုတနည်း၁၀ဆင်းလောက်ယူကရိန်းကပြစ်ချနေခဲ့ရတယ်လို့သူကဆိုပါတယ်။ဒီတော့တင်မှာပဲလုံခြုံရေးအထောက်ပံ့နောက်ထပ်ဒေါ်လာ3,400ကိုအမေရိကန်ကယူကရိန်းကိုပေးလိုက်ပါတယ်။
ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့အမေရိကန်ကယူကရိန်းကိုတီးခြားတိုက်တွန်းတောင်းဆိုနေတယ်လို့ Washington Post သတင်းစာကြီးကစနေနေ့မှာဖော်ပြလိုက်ပါတယ်။ယူကရိန်းအနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမဖယ်ရှားမချင်းညီညာရေးကိစ္စတွေဆွေးနွေးမှာမဟုတ်ဘူးလို့ပြောထားတာကိုလက်လျှော့ပြီးတော့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတဲ့ဆိုတာကိုပြသဖို့ယူကရိန်းခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်ဆွေးရကတီးခြားတိုက်တွန်းနေတယ်လို့ဖော်ပြလိုက်တာပါ။အမေရိကန်တောင်ပေါ်ရှိသူတွေဘက်ကအဲ့လိုတောင်းဆိုတာဟာယူကရိန်းတွေကိုဆွေးနွေးပွဲသကပိုင်းစီကိုအတင်းတွန်းပို့ဖို့ရည်ရွယ်တာမဟုတ်ကြောင်းဒါပေမဲ့ယူကရိန်းဆိုရအနေနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုဆက်ပြီးထိန်းထားနိုင်ဖို့အတွက်တွက်ချက်ပြီးတော့ဂျိုးပန်းလှုပ်ဆောင်တာဖြစ်တယ်လို့ဒီဆွေးနွေးပွဲတွေနဲ့ယင်းဤတဲ့အမီဖော်လိုသူတွေကိုကူးကားပြီးတော့ Washington Post သတင်းစာကဖော်ပြခဲ့တာပါသမ္မတဘိုင်ဒန်ဆိုရကယူကရိန်းစစ်ပွဲရှိနေသမျှကာလပတ်လုံးယူကရိန်းဆိုရကိုထောက်ပံ့ကူညီသွားမယ်လို့ပြောနေပေမဲ့လည်းတစ်ဖက်မှာလည်း၈လကြာဒီစစ်ပွဲကိုအပြေရှားနိုင်ဖို့မျှော်လင့်နေတယ်လို့ဆွေးနွေးပွဲတွေကဖော်ပြနေကြအောင်ဆိုပါရယ်ယူကရိန်းစစ်ပန်းလာတာကတချို့မဟာပိတ်မိတ်ဖက်နိုင်ငံတွေအတွက်တော့အဓိကကိစ္စဖြစ်တယ်လို့အမီမဖော်လိုတဲ့အမေရိကန်တာဝန်ရှိသူတဦးကိုကိုးကားပြီးတော့ Washington Post ကဖော်ပြလိုက်ပါရယ်ဒီသတင်းကမှန်ကန်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်အမျိုးသားလုံခြုံရေးကောင်စီဘက်ကတစုံတရာချက်ချင်းတုံ့ပြန်တာတော့မရှိခဲ့ပါဘူးခင်ဗျာ
ဂျပန်ရဲ့ရေတပ်နဲ့စစ်ရေးစွမ်းဆောင်ရည်ကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတနင်္ဂနွေနေ့မှာကတိကဝတ်ပြုလိုက်ပါတယ်ဂျပန်နိုင်ငံဟာကျူးကျော်ကျဉ်သူတွေကိုရင်ဆိုင်ဖို့ပြင်ဆင်ကြရမယ်လို့လည်းသူကသတိပေးလိုက်ပါတယ်ယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့ရုရှားစစ်နဲ့မြောက်ကိုရီးယားကဂျပန်နိုင်ငံပေါ်ကျော်ပြီးဒုံးကျည်စမ်းသပ်ပစ်ခတ်ခဲ့တာတွေကိုလည်းကီရှိဒါကရှုတ်ချလိုက်ပါတယ် ရှင်းမြင့်တွေကိုမနာကံပဲတခြားနိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဖျက်ဆီးဖို့အင်အားသုံးချိမ့်ချောက်လိုသူတွေပေါ်လာတဲ့အခက်အခါမှာကျွန်တော်တို့တွေဟာကိုယ့်ကိုယ်ကိုပြင်ဆင်ထားကြရပါမယ်လို့ဝင်ကြီးချုပ်ကိရှိတာကနိုင်ငံတကာဂျပန်ရေတပ်ကိုတောက်ရောက်ကြည့်ရှုစင်းမှာခုလိုပြောကြားခဲ့တာပါဂျပန်ရေတပ်ရဲ့စွမ်းဆောင်ရည်ကိုတိုးတက်အောင်ဆောင်နေဖို့မဖြစ်တော့ပါဘူးလ Japan Suaga Yeswe ni bari. A shit deal ne down deal pin levy a power when Japan and we and tare a muda lo nyo ipa winging a suwa lani de lo. Deal nanga ye a migo mapove kishida ga pio toa ke bari.
American ya democracy ha chain chao khan ni yare lo American tamara Joe Biden ne tamara haw Barack Obama ru ga tadi pe lai bare American bi daw su ma su ya tat tan wa lot daw ywe kaw pwe chin pa bo ni ka la jain ma be aku lo tadi pe lai da phit bare su ya tat tan wa lot daw ywe kaw pwe ri ko la me in ga ni ma chin pa daw ma phit pi lo Democratic Party bak ga tamara Joe Biden tamara haw Barack Obama ne Republican Party bak ga ro tamara haw Donald Trump ru ha ma ni sani ni ga ywe kaw pwe twa adika pi ne ri de ga takhu phit de Pennsylvania Pinema Toya Bido Messer Sionge Jaraba. Tamara Joe Biden got D Chinga American Democracy to Song Pia Pima Chen Yang Lelu Piola Bido. Tamara Obama got a party token to regu may baby on Pibu Pyojala Bare. Tamara Biden Obama Rugaro D Maniga Philadelphia Mugu Toya Bido Teledomania to Pime John Federman Pine Ocho Yemunia Pime Josh Shapiro to Messer Sionge Jaraba. Tamara Hong Trump got a letter of Mugu Toga Bido, Teledor, Mania, Trap, Federman, Piamet, Laya Zoya, Wadi, Mehmet Oz, a Trap Messer Gabi, a good less Shima community, Ocho Nida, Pides, Ubido, Democratic, Weaver Libari, the Ludu Sedan, the Dabora Sedani Mara, Republican, Diga, Olodoma, Tazi, Yanni Bido, Teledor, Mania, Trap, Pianinia Male, Shay only Yala Nides, Ubi, Popia, Nijavari, Kamia.
UAE America ta nyabat myama ba da season ni go nya bain 9 nai ga ni 10 nai thi light meter 19 kHz 1553 tonya light meter 25 kHz 1180 tonya light meter 32 kHz 9335 ru a pyin sani tin ni ma light meter 190 kHz 1505 ru ga ni thau lan pi ni ba de kya
tin lin lin nyabat tin rue go UAE ga set le chin nya ni ba de Sierra Dimpy Rego Chanda, Samu Nang and Giriga, Yoji, Pibu, Dongsu, Dari, Jerang Lame, COP 27 call, Kula Damgai, Yadiru, Sayan, Nilango, Egypt, Ling Liniga, Pony like Body. Baba Malodaha, Amyomianea, Yabi, Yadiruka, Bigu, Shobia, Yabali, Medo, Bigger than Ni, Nilanga, Okra, Birenanga, a lock Shamaga, Pioja Body. Dinis COP 27, Okra, Niago, Ichiku, Repian Pia, Maba. Kama Gonzo Rego, Benaka, Nuya, Oma, Lelu, Letuga, ဖွင့်ပွဲမှာမေကွန်ထုတ်သွားခဲ့ပါတယ်ဖလောင်ရီတက်ွက်ကိုနှစ်ထောင်သုံးဆယ်မှာ၄၅ရာခိုင်နှုန်းလျှော့အောင်မှာဖြစ်ပြီးကမ္ဘာ့ဘူးကျိန်းကစက်ကိုးရာစုနောက်ပိုင်းအဘူးကျိန်းတက်တက်သမ၅စင်တီဂရိတ်ထက်မပိုပြီးမပူဖို့လိုအပ်ပါတယ်မလောက်နိုင်ခဲ့ရင်ကမ္ဘာကြီးဟာအပူလောင်နဲ့ကိန်းစိုက်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားကြတာပါဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုရင်တော့ င်းရတဲ့တိုင်းပြည်တွေကခံရတာဖြစ်ပါတယ်အခု COP 27ညီလာခံမှာတော့ဒီအတွက်ရောကြီးတောင်းဆိုသံတွေကအဓိကဖြစ်မှာပါဖွံ့ဖြိုးဆက်ဖွံ့ဖြိုးပြည်နိုင်ငံတွေကအဲ့ဒီလိုလျော်ကြီးပေးဖို့မြင့်မြင့်မာမာညှော်နှင့်ထားကြအကြောင်းကုလသမဂ္ဂရာသီဥတုအပြောင်းလဲဆိုင်ရာအလုံးမှုဆောင်အတွင်းမှုဆိုင်မွန်စတီးလ်ကတောက်ကြတဲ့ကပြောကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဖွံ့ဖြိုးပြည်နိုင်ငံတွေနဲ့ဖွံ့ဖြိုးဆက်နိုင်ငံတွေကြားသဘောတူညီချက်တည်းချမှတ်ဖို့တောင်းဆိုထားပါတယ
်ယူကရိန်းပေါ်နိုင်ငံတကာကအကူအညီတွေအဓိကပေးနေတာကြောင့်ကမ္ဘာတစ်ဝန်းကတခြားဒုက္ခသည်ပြဿနာတွေမှာအကူအညီတွေလျော့နေလာနေတယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးကြွညင်သူတွေကပြောလိုက်ပါတယ်ယူကရိန်းရုရှားစစ်ပွဲကြောင့်ဒုက္ခသည်9.8တန်းလောက်ရှိပြီးတော့နောက်ထပ်9တန်းကျော်ကအိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့စာနာရေးခါနဲ့တခြားအခြေခံလိုအပ်ချက်တွေလည်းအကြီးအကျယ်လိုအပ်နေတာပါအမေရိကန်ဆိုရပါဝင်နိုင်ငံကတိုင်ဝမ်ကယူကရိန်းကိုဒေါ်လာဘီလီယံပေါင်းများစွာအကူအညီပေးနေပြီးတော့ယူကရိန်းပြည်ထောင်စုဘက်မှအာရုံစိုက်နေချိန်မှာပဲရွေးကြဒုက္ခသည်အရေးကိစ္စပါဝင်မြန်မာအာဖဂန်နစ္စတန်ဆီဟဲအီသီယိုးပီးယားစတဲ့ကမ္ဘာတစ်ဝန်းကတခြားလူသားချင်းစာနာမှုဆိုင်ရာပြည်ထောင်စုတွေပေါ်မှာလိုအပ်တဲ့အကူအညီပေးမှုတွေလည်းရောချလာနေတာဖြစ်ပါတယ် ဥရောပကော်မရှင်ဥက္ကဋ္ဌပါဝင်တခြားဥရောပကော်မရှင်ဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးတွေကတော့ယူကရိန်းပြည်ပခကြောင့်တခြားပင်းနေတဲ့အကူအညီတွေကိုရှော့ချသွားမှာမဟုတ်ဘူးလို့ပြောပေမဲ့လက်တွေ့မှာတော့ဆွီဒင်ဒန်မတ်ဗြိတိန်ဂျာမနီတို့လိုဥရောပသမဂ္ဂဖွဲ့ဝင်တနိုင်ငံချင်းစီကအကူအညီပေးတာတွေကိုရှော့ချတာတွေဆိုင်းငံ့တာတွေတခြားကိုလွှဲပေးတာတွေစတင်လှုပ်လာနေတယ်လို့ပြသနေပါတယ်ဆွီဒင်ကတိရီလင်္ကာကိုပေးနေတဲ့အကူအညီတွေကဒေါ်လာ3သိန်းခွဲကိုယူကရိန်းကိုပေးခဲ့သလိုဒိန်းမတ်ကလည်းယူကရိန်းကထွက်ပြေးလာသူတွေကိုလက်ခံမှုအတွက်ဆီးရီးယားမာလီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဖွံ့ဖြိုးရေးအတွက်အကူအညီပေးနေတာတွေကိုရွှေ့ဆိုင်းသွားမယ်လို့ညင်ညာခဲ့ပါတယ်အခုလိုမျိုးအကူအညီတွေရောက်လာနေတဲ့အပေါ်မှာတော့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကြွမ်းကျင်သူတွေကစိုးရိမ်တယ်လို့ဖော်ပြနေကြပါတယ်ခင်ဗျာ
တန်ဇေးနီးယားနိုင်ငံမှာလူ43ယောက်ပါလေရင်တစ်စင်းဟာရာသီဥတုဆိုးဝါးတာကြောင့်တင်းနေတဲ့အစောပိုင်းကရေကန်ထဲကိုထိုးချသွားခဲ့ပါတယ်အနောက်ပြောက်ပိုင်းမှာရှိတဲ့ဘူကိုဘာမြို့ရဲ့လေဆိပ်ကမီတာတရာကွာမှာရှိတဲ့ရေကန်ထဲကိုထိုးချသွားတာဖြစ်ကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့မှုဝီလျံမောင်ပါကေကသတင်းတော်တွေကိုပြောပါတယ်လူ26ကိုဆေးရုံပို့ကယ်တင်နိုင်ခဲ့ပြီး3ယောက်သေဆုံးသွားခဲ့တာကိုအတည်ပြုပါတယ်လို့သူကဆိုပါတယ်ဒီ Precision Airline လေကြောင်းလိုင်းပေါ်မှာရှိတဲ့39ယောက်လိုက်ပါလာခဲ့တာပါကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေကြပါတယ်လေကြောင်းလိုက်ကနီးတံပိုင်းဆိုင်ရာဝန်ထမ်းတွေနဲ့တန်ဇီးနီးယားလေကြောင်းအာဏာပိုင်ပုဂ္ဂိုလ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမြေပြင်မှာဆောင်ရွက်နေကြတဲ့ကယ်ဆယ်ရေးအဖွဲ့ကိုပူးပေါင်းမှုထွက်ခေါ်တားခဲ့ပြီးဖြစ်ကြောင်းလေကြောင်းလိုက်ကကြေညာချက်ထုတ်ပါတယ
်။ American ပြည်ထောင်စုမှာတော့ Power Ball လို့ခေါ်တဲ့ထီစုကြီးဟာအခုဆိုရင် American Dollar 1 Billion နီးပါးအထိဖြစ်သွားခဲ့ပါပြီ။မနေ့စနေနေ့ကဒီ Power Ball ထီကိုဘယ်သူမှမပေါက်ခဲ့တာကြောင့်စုချင်းငွေဟာအခုအခါမှာ 1.9 Billion အထိမြင့်တက်သွားခဲ့တာပါ။ဒီပေါ်ဘောထီကိုတပတ်မှာ၃ချိန်ထိုးနိုင်ပြီးတော့မနက်ဖြန်တနင်္လာနေ့မှာထွက်မဲ့ထီကိုပောက်ခဲ့လို့ရှိရင်တော့ပောက်တဲ့သူအနေနဲ့စုချင်းငွေအလုံးကိုတစ်ခါတည်းထုတ်မယ်ဆိုရင်အခွန်ပေးပြီးတော့အပီးစီ American Dollar တန်း800လောက်ထိရမှာဖြစ်ပါတယ်။အဲလိုတစ်ခါတည်းတစ်လုံးတစ်ခဲတည်းမယူပဲခွဲပြီးယူမယ်ဆိုရင်တော့နှစ်30ခွဲပြီးတော့ယူလို့ရမှာဖြစ်ပါတယ်။ဒီစုချင်းကိုပောက်ဖို့အတွက်တော့ကဏန်း6လုံးစလုံးတူရမှာဖြစ်ပါတယ်။ပါဝါထီတစ်စောင်ကို2ဒေါ်လာပေးရပြီးတော့အခုဆိုရင်လူတော်များများကန်ဆန်းနေကြတဲ့အတွက်နေရာတော်များများကဆိုင်းဒီမှာဆိုရင်လဲထီထိုးဖို့အတွက်လူတွေတန်းစီတဲ့အထိဖြစ်လာနေပါတယ်ပါဝါထီကိုတော့နိုင်ငံတော်ကပြည်နယ်45ပြည်နယ်အပြင်ဝါရှင်တန်ဒီစီပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်ကျွန်းတွေမှာလဲထိုးနိုင်တာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့ကိုရနိုင်တို့ပြောပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်အမေရိကန်အစိုးရသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နှစ်ရက်ပဲလှူပါတော့တယ်လက်ရှိအာဏာရပါတီဒီမိုကရက်နဲ့အတိုက်အခံ Republican ပါတီတွေကြားမှာအပြိုင်အဆိုင်အကြိမ်နဲ့မဲဆွဲနေကြပါတယ်ဒီရွေးကောက်ပွဲမှာသူတို့ကြိုက်နေတဲ့ပါတီကိုမဲထည့်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေဘက်ကဘာတွေမျှော်လင့်ချက်ရှိနေပါသလဲလွှတ်တော်မှာဘယ်ပါတီကလွှမ်းမိုးလာနိုင်ခြင်းရှိမလဲမြန်မာအရေးမှာရောဘယ်လိုအပြောင်းအလဲတွေရှိမလဲဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ကြထားပါတယ
်လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲရဲ့ထူးခြားချက်နဲ့ပတ်သက်လို့ဒီမိုကရက်တီကြီးစိုးထားတဲ့နယူးယောက်မှာနေထိုင်တဲ့ကိုမိုးချန်က VOA ကိုခုလိုပြောပါတယ်
အဲဒီတန်းဝက်ကဒီနှစ်မှာဗာကြဲဘာထူးထားသလဲဆိုတော့ကျွန်တော်တွေ့ရတဲ့တော့ကအောက်လွှတ်တော်ကလွှတ်တော်အမတ်အလုံးကရွေးကောက်ပွဲပြန်ဝင်ရတယ်အဲ့ဒါထူးခြားတယ်အာနောက်တစ်ခုကခုနအထက်လွှတ်တော်ကလည်းပဲထိုင်ကုန်35ခုပေါ့နော်35ခုတော့ဒါဟိုသုံးပုံတစ်ပုံတော့ရှိတယ်ဆိုတော့အဓိကကအောက်လွှတ်တော်ကဘာကြောင့်အကုန်လုံးပြန်ဝင်ရသလဲဆိုတဲ့အနေထားမှာအဲလေးလာကြည့်လိုက်တဲ့အချိန်ကျတော့ဒီကျွန်တော်တို့2020တုန်းကလုတ်ခဲ့တဲ့ဒီ census လေနော် census အဲဒီလူဦးရေကောက်တာလေကောက်ခံတဲ့ဟာလေအဲ့ဒီလူဦးရေကောက်ခံတဲ့ဟာရဲ့နောက်ဆက်တွဲရလက်ပေါ်မှာမူတည်ပြီးတော့သူတို့ကဒီနည်းမျိုးတွေကိုပြန်ပြီးတော့သတ်မှတ်တာပေါ့နော်လူဦးရေတွေကထိုးလာတာကိုလူဦးရေဒီ set နှစ်တစ်ခါလူကြီးရေတိုးလာတဲ့အချိန်ကျတော့အဲ့ဒီလူကြီးတိုးတဲ့ပုံမှာမူတည်ပြီးတော့မှသူကနည်းမျိုးကိုပြန်ပြီးတော့ကတ်မှတ်တယ်နည်းမျိုးတွေပြန်ဆွဲတာပေါ့နော် district ပေါ့နော်ခရိုင်ခေါ်မလားအဲ့ဒါတွေကိုနည်းမျိုးပြန်ဆွဲပြီးတော့မှအဲ့ဒီလူတွေကိုကိုစားပြုတဲ့ကိုယ်စားလှယ်တွေအနေနဲ့ဆိုပြီးတော့မှအခုဒီအောက်လွှတ်တော်မှာထိုင်ကုန်435ခုရှိတာအကုန်လုံးရွေးကောက်ပွဲပြန်ဝင်ရတယ်ဆိုတဲ့ဟာရှိတယ
်သူကိုယ်တိုင်ကတော့ပါတီပေါ်မူတီတာထက်အရေးချင်းရှိတဲ့လွှတ်တော်အမတ်ကိုပဲမဲပေးမှာဖြစ်တယ်လို့ကိုမိုးချန်ကဆိုပါတယ်။နဗားဒါပြည်နယ်လော့စ်ဗေဂတ်စ်ကစားတောက်ဆိုင်လုပ်ငန်းရှင်တက်ဦးဖြစ်တဲ့ဦးဆန်နီကတော့ပါတီပေါ်မူတီပြီးမဲပေးမယ်အကြောင်း VOA ကခုလိုပြောပါတယ်
။
ကျွန်တော်ကတော့တည်ကြဖို့ Republican ပါပဲ။အရင်ကလည်း Republican ပဲပြီးခဲ့ပါတယ်။ပေါ့ဆိုပေးရတဲ့အကြောင်းရင်းနှစ်ခုရှိပါတယ်။ကျွန်တော်တို့ဟိုတိုင်းဟိုအနေပေါ့လေကျွန်တော်စီးပွားရေးနဲ့ပတ်သက်လို့ပေါ့စီးပွားရေးနဲ့ပတ်သက်လို့ဆိုတာကျွန်တော်တို့ကလုပ်ငန်းလုပ်နေတော့သူက government က Biden အနေနဲ့သူကအများကြီးသူကလူတွေကို give away လုပ်လိုက်တယ်အများကြီးပေးလိုက်တယ်ပေါ့ပိုက်ဆံ။ပေးလိုက်တဲ့ဟာပထမပိုင်းတော့သူလူတွေအားလုံးကဟုတ်မလို့လို့နဲ့ဒါပေမဲ့သူတို့စိတ်ထဲမှာတအားပြင်းသွားကြတယ်အလုံးမလုံးဖဲနဲ့သူတို့ပိုက်ဆံရတယ်ဆိုပြီးတော့အဲ့ဒီပိုက်ဆံကိုသူတို့ကတုံးရတယ်ပေါ့လေတုံးရတော့ကျွန်တော်လည်းပထမပိုင်းတော့နည်းနည်းရောင်းလို့ကောင်းတာလေးတွေပါလေတက်လာကြည့်လာပါသာရှိတယ်ဒါပေမဲ့အဆိုးဆုံးဖြစ်သွားတာပါဆိုလူတွေကအလုံးမလုံးကြတော့အလုံးမလုံးကြတော့တဲ့အတွက်ဘယ်လိုပဲအလုံးသမားရှာတာတအားခက်ပါတယ်ဒါကျွန်တော်တို့မှမဟုတ်ဘူးဟိုကပေါ့ Amazon လို့ကုမ္ပဏီအကြီးကြီးတွေကအစသူတို့ကအလုံးသမားရှာတာတအားခက်သွားတယ်အဲ့ဒါအပြင်ကိုအလုသမားရဲ့တုံးသားကလည်းတအားကိုမြင့်သွားတယ်။အရင်တော့ကကျွန်တော်တို့ကိုးချက်လောက်ပေးလို့ရှိရင်ရတဲ့လူတယောက်ကအခုချိန်မှာကျွန်တော်တို့15ချက်မပေးလို့ရှိရင်မရတော့ဘူး။ဒါကျွန်တော်တို့အနေနဲ့ပေါ့လေ။အဲ့တော့သူတို့ဒီဟွာကြီးတွေကလည်းကုမ္ပဏီကြီးတွေကလည်းသူတို့က20လောက်ထိပေးကြတာတနားကြီး။အဲ့တော့ဘာဖြစ်ဖြစ်အလုံးလုံးချင်တဲ့လူကတော်လေးနဲတယ်။နောက်တစ်ချက်ကပို့ပြီးတော့စကူးလာတာကလူတွေကအလုံးမလုံးကြဘူး။အဲ့ဒါအပြင်ကိုသူတို့ကအလုံးမလုံးလို့ရှိရင်လည်းဒီငွေရတယ်ဆိုပြီးတော့သူတို့အဲ့လိုဖြစ်တယ်။ပြီးတော့ဒီဟာထဲမှာမှသူတို့ကဟိုကက်ရှီယာရဲ့အလုပ်တွေဝိုင်းပြီးတော့ဝိုင်းပြီးတော့လုပ်ကြတယ်လုပ်ကြတော့ကျွန်တော်တို့ရဲ့လုပ်ငန်းလေးရန်နာမှာတစ်ခါလေကြလို့ရှိရင်မရန်မဖြစ်လို့လူငှားရလို့ရှိရင်ကျွန်တော်တို့ကကက်ရှ်နဲ့ပေးရတယ်ကက်ရှ်နဲ့ပေးရတယ်ဆိုတာကျွန်တော်တို့အတွက်အမျက်ထဲကနေပြီးတော့အမျက်ကနေပြီးတော့ပြန်ပါသွားတဲ့သဘောမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကရှုံးပေါ်ပါတယ်အဲ့ဒါအဓိကပါ
တစ်ဖက်မှာလည်းမြမအရေးနဲ့ပတ်သက်ရင်ဒီမိုကရက်ပါတီတွေဘက်ကလှုပ်ဆောင်ချက်တွေကိုအားမရဘူးလို့ဦးစန်နီကဆိုပါတယ်ကျူတင်မဲ့ပေးထားတဲ့ Maryland ပြည်နယ်မှာနေထိုင်သူမတ်အီကတော့ဒီတစ်ကြိမ်လွတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာသူတို့ပြည်နယ်မှာတော့အရင်ကအတိုင်းဒီမိုကရက်ဘက်ကရှေ့ကပြေးနေတယ်လို့ VOA ကပြောပါတယ်။ဒီမိုကရက်ဘက်ကိုမဲထည့်ခဲ့ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုပြောပါတယ
်။အလက်ရှိအခြေအနေမှာတော့စီးပွားရေးပြန်ဦးမော်လာလုပ်နိုင်တယ်လို့တော့ကျွန်မကတော့ positively ပေါ့နော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလက်ရှိဒီမိုကရက်တဲမှာပေါ့နော်ပါဝင်လာတဲ့လူတွေကမငင်လုံးဝအချိန်နဲ့မတူဘူးလူငယ်တွေများတယ်ပြီးတော့ Asian ပေါ့အာရှသားတွေများတယ်ဒီစီးပွားရေးဒီလက်ရှိမှာဖြစ်နေတဲ့ဂျိုးဘိုက်တန်ရဲ့အဲလှုပ်ဆောင်ချက်ကြောင့်ပေါ့နော်ဒီမိုကရက်ဒီအားနည်းမယ်လို့တော့ကျွန်မကမထင်ဘူးပေါ့နော်ဟိုဒီဟိုဖြစ်နေတဲ့ policy တွေဒီຢာတွေဘလို့ဖြည့်ရှင်းလဲအဲဘယ်သူကဖြည့်ရှင်းနိုင်မလဲဆိုတာကိုတော့ဒီပညာချက်ပေါ့နော်ပညာချက်လူတွေကပို့ပြီးတော့တည်နေလို့ထင်တယ်ပေါ့နော်ဟုတ်ကဲ့
ဒါအပြင် Maryland ပြည်နယ်မှာ Democrat Party ဘက်ကကိုရီးယားတရုတ် India စတဲ့အာရှຫນွေပွားတွေကိုအလေးထားနေရာပေးစည်းရုံးလာတာတွေ့ရတယ်လို့မတ်အီကပြောပါတယ်ဒါကြောင့်မြန်မာအတိုင်းဝိုင်းနေဘက်ကလည်းတက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှုတွေလွှတ်တော်အမတ်တွေကိုကူညီပံ့ပိုးပြီးအပြန်အလှန်အားဖြင့်မြမအရေးကိုအလေးပေးလာအောင်လှုပ်ဆောင်တင်တယ်လို့မြင်ကြောင်းမတ်အီကဆိုပါတယ်
တိုးတော်လေးညီမတို့ဒီနှစ်မှာစပြီးတော့ပေါ့ဒီဟိုစာတို့ရဲ့ဖိတ်ခေါ်မှုတွေတို့ဖိတ်ကြားမှုတွေကိုညီမတို့သွားရောက်တယ် cultural ဟို cultural show တွေမှာ participate လုပ်တယ်ပေါ့နော်ဒါမျိုးတွေတော့ညီမတို့ရှိလာတာပေါ့အဲ့ဒါတွေကတကယ်တော့ soft power ပေါ့နော် soft power အဲ့ဒီ soft power တွေကတကယ်လို့ဒါဒီလို senator တွေနဲ့ညီမတို့ကရှိတွေ့မှုရှိရင်ဆိုရင်ကိုရီးယားအကြောင်းကိုရီးယားဒီကာချော်ကိုတိလာမယ်ကိုနိုင်ငံရဲ့အကြောင်းကိုပို့ပြီးတော့တိလာမယ်ဆိုရင်သူတို့ကပို့ပြီးတော့နားလည်လာမယ်မြမကြီးကိုလည်းပို့နားလည်လာမယ်ဒီကျမတို့က soft power နဲ့သူတို့ချင်းကျက်ဖို့လည်းလူတယ်လို့တော့ကျမမြင်တယ်ပေါ့နော
်အိန္ဒိယနာပြည်နယ်အိန္ဒိယနာ police မြို့မှာနေထိုင်တဲ့ Burmese American Community Institute ဥက္ကဋ္ဌချင်းလူမျိုး Dr. Rudin ကတော့သူတို့ပြည်နယ်ကရွေးကောက်ပွဲအလားအလာကိုအခုလို VOA ကိုပြောပါတယ
်အတိတ်ကဗမာဒီသားတွေပေါ့နော်3,000 လောက်ရှိတယ်ဒီ fourth wing နဲ့ဆိုလို့ရှင်4,000 လေးပါပေါ့လေအဲလောက်ရှိတယ်အဲ့ဒါတော့နည်းနည်းတော့ကွဲမယ်ဒါပေမဲ့ဒီ chain creation အများစုကတော့ကျွန်တော်ထင်တယ် republican ဘက်ကိုအားတာပါတယ် republican တို့အားမဲပေးမဲ့အခြေအနေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတစ်ချိန်လွတ်တော်မှာသူမဲပေးမဲ့ republican ဘက်ကကြီးစိုးလာမယ်ဆိုရင်မျှော်လင့်ထားတဲ့ချက်တွေကိုတော့ Dr. Rudin ကအခုလိုပြောပြပါတယ်
အမေရိကန်နိုင်ငံမှာဒီသမ္မတက executive power အပြည့်အဝရှိတယ်။အုပ်ချုပ်ရေးအာဏာအပြည့်အဝရှိတယ်ဆိုတဲ့အခါကျတော့ဒီစီးပွားရေး policy တို့နိုင်ငံခြားရေးမူဝါဒတို့အဲ့ဒါကျတော့အဓိကဒီသမ္မတရဲ့ဒီသဘောထားပဲဖြစ်တယ်။ဆိုတော့အဲ့ဒီဟာတွေကတော့ပြောင်းလဲမယ်လို့မထင်ဘူး။န Now the general Bamapi Nina to Yambono, Bamapi Poma Tashi, the American Nanga policy of young lay melo genoma chimbao, Bazara di Haria, Adika, Tamara ne, to yet the National Security Advisor, now Nayanjai Winji Bono, through any chamata Pumyare Bono. Now Sipo Yiru Baru Male, Tamara ye, Sipo Yiga, the Pumiro executive power Pushile. Tapi memang nak tukar atau di short dog alah ubri tu jima. Senek ne house troli dua pawashi le, ubri tu jima. So lor tamara ye tercuri bo no, lucu ne policy ribu Republican peka atala resolusi ni short dog ni block lucu nang de bo no, sanjim biro arah chatting nang de tamara ye policy ribu account tema pon nang ambo no, dua ni.
ท่านท่านในเมื่อชีนี้เราชี้ไม่รู้จังหวะตรงตับมาลุดออกมาเปปาร์ตี้เบจิสูจิสูเนี่ยมาอี้ด้วยนับปาร์ตี้ลงกูชิกายามาพิเดลูกูมูชังอับเยาวาเร่และชิมาโร่ริพับลิกันปาร์ตี้ประกาศเวจีพอมวามูยาสเวมูเจตนาเรกูอดีกาทับยาบีตรูกูเมเปบูเมสเวนิดลูและชิอาณาญาดิโมแครตีประกาศรอในงานด้วยสิวายจ้าเซมูเนี่ยเวจีพอมวามูเกษารีด้วยโซยิงปูบันเซียมชีจังเปียสูทาวาเร่ ดาบีดิโมแครตธรรมราจูไบเดนกาเล่ลุดต่อยุคเก่าป่วยเมสเซียวีคีสินริมาในงานยี่อาจารย์พมูเน่ดิโมกราซีสนิกูไต่ไข่แคนยาเรลูตรีปีจอจาทาบาร์เรชิมไม่จริงในเต็มปีตลอดวันเช่นครอยูเครนกุญยีปีจีปีบัดคู่จังสับปีรอจีจายาออกมาอเมริกันเองก็นิวยอร์กมีมายูเครนกุญยีปีจีปีบัดยากุจิมบะเขียมาเสียจังปีจีกาโพสต์ตัดยังอาเซกูปีตาเขียบาร์เรชิยูเครนปีจีเซียริกาสวัสดีวะ
တိုင်းပြည်အပေါ်စစ်ကြောင်းတရားပုံကိုဒီကားတွေကပြသနေပါတယ်နီနာဗင်နီဗာရဲ့သတင်းဆောင်မကိုဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်အာဒါကူရော့ဖာနယူးယောက်ကယူကရိန်းလူမျိုးဆစ်ဆန့်ကျင်းလှုပ်ရှားမှုခေါင်းဆောင်တယောက်ပါသူကယူကရိန်းကအာရုံကြောခွဲစိတ်ဆောင်ဝင်လဲဖြစ်ပါတယ်နယူးယောက်ကဘရတ်အင်စတီကျူတ်မှာဘဝရဲ့ရှည်တန်းနေရာယူကရိန်းစစ်ကာလပိုစတာများရမုံငွေပြပွဲဖြစ်လာခဲ့ပုံကိုအခုလ
support more than Ukraine is.
Kitte Ukraine ga ba le so da American ne go pya bo sit ku ba. Mula u hin jo lo be. Thru ye anu pinya ga ni sit ko thin hat tha nai ne parami shin ne go le American ga chai tat ba de.
Baji design sia Zagandi Golo BF ga lan be anu pinya sa galo pounsa a myo myo ne let ye rue go yo sat pya tha da go twei myin nai ma de. Ukraine sit bwa sa ga re ga sit chaung ya poster rue go tu ga အာယုံဆိုင်ရေးဆွဲခဲ့တာပါသူကအခုလိုပြောပါတယ
် A poster needs to reflect people's feelings. It's a concentration.
ကိုဟာလူလူခံစားချက်ကိုထည့်ရဖို့လိုပါတယ်ဖြစ်ပြက်နေတဲ့အရာရာပေါ်စူးစီးထားချက်လည်းဖြစ်ပါတယ်ကျွန်တော်သုံးထားတဲ့နမိတ်ပုံတွေကအတွေ့အကြုံကိုလူတွေရသိခြင်းပါတယ်ဒါမှမဟုတ်ကျွန်တော်အမှုပညာလက်ရာကိုကြည့်ပြီးသိချိုက်စီလိုပါတယ်
။ပြပွဲမှာပြနေတဲ့နောက်အမှုပညာရှင်တယောက်ကတော့ Albina Yalosava ။ပကြီးလောကမှာတော့သူ့လက်ရာတွေကထူးခြားစံပြပြီးတမချန်းစာအကြောင်းရာတွေဖြစ်တတ်တယ်လို့သိကြပါတယ်။ပြီးခဲ့တဲ့လတွေမှာတော့ Russia ဘာသာဖြန့်ချီကိုသူကဥတီရေးဆွဲလာပါတယ်။သူကအခုလိုပြောပါတယ်။
အမေနဲ့ဆက်စပ်လိုက်သော
် Before the war I simply
ဒီမတိုင်မီတော့ကတော့လူတယောက်ရဲ့နှလုံးသားကဘယ်ဘက်မှာရှိတယ်။နောက်ပိုင်းမှာတော့အဲ့ဒီနှလုံးသားကကိုနဲ့မိသက်သူတွေရဲ့ဘဝတွေနဲ့ကျမတို့နိုင်ငံရဲ့ဘဝအတွက်နေတိုင်းပူပန်လာကျင်လာရပါတယ်
။ပြပွဲရဲ့လက်ရာတစ်ခုချင်းစီကယူကရိန်းမှာရုရှားရဲ့ရက်စက်မှုတွေလို့ဆွဆွဲထားတဲ့အကြောင်းအရာတွေဖြစ်ပါတယ်။မျက်မြင်သက်သေအဖြစ်တွေပါ။ပြကန်းတာဝန်ကအိုလီနာစပါရန်စကားကကိဗ်ဒေတာအိုင်ပင်းကပါဒေဗီလာတို့ကသူမရဲ့အိမ်ကရုရှားပုံတံကြောင့်ပျက်စီးသွားခဲ့ပါတယ်သူကအခုလိုဆိုပါတယ်
We have 150 posters
ကျမတို့ရဲ့ပြပွဲမှာ Modern Ukraine ပကြီးဆရာတွေရဲ့ poster 150 ပြထားပါတယ်ကျမတို့ရဲ့အကောင်းဆုံးပကြီးဆရာ10ယောက်ရဲ့လက်ရာတွေပါကျမတို့တိုင်းပြည်ကိုကူညီဖို့ရန်မုံငွေတချို့ရလိမ့်မယ်လို့မျှော်လင့်ပါတယ်
Ukraine ကိုသွားလည်ခဲ့ပြီးတဲ့နောက် Just Foundation of America အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Wendy Oxenhorn ကဖိတ်ကြားခဲ့တာကြောင့် American ကို Olina Sparenska လာခဲ့တာပါ Wendy ကအခုလိုပြောပါတယ
် I got sick of being an American watching it on the news and watching what Putin has done to Ukraine
တတိယနေ့မှာ Ukraine ကိုပူတင်လုံးနေတာကိုကြည့်နေရတဲ့ American တယောက်အနေနဲ့ဆက်ဆုပ်မိပါတယ်ဘသူကိုမှမသိပဲအဲ့ဒီကိုကျမသွားပါတယ်
အဝစီယာဒီလူတွေနဲ့တခြားအမေရိကန်တွေကိုကျွန်မတွေ့ပါတယ်ဒီလိုနဲ့စအလုပ်လုပ်ဖြစ်တော့တာပါပဲ
ဝန်ဒီရဲ့စေတနာအပွင့်တန်းအဖွဲ့ကရုံးကွန်နေကြရတဲ့ဂျီတာသမားတွေကိုကူညီတဲ့အဖွဲ့ဖြစ်ပါတယ်ရုရှားကယူကရိန်းကိုတိုက်ကြတဲ့ကယူကရိန်းမှာရှိတဲ့ဂျီတာသမား100ကျော်ကိုသူတို့အဖွဲ့ကကူညီနေတယ်လို့ဝယ်ဒီအော့ချတ်ဟွန်ကပြောပါတယ်ခင်ဗျာ
ဥတီမောင်တန်တင်ပြသွားတာပါရှင်သောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတည်ရှိတဲ့အမေရိကန်အမျိုးသားလေကြောင်းနဲ့အာကာသပြတ်တိုက်ဟာကမ္ဘာပေါ်ကဧည့်သည်အများဆုံးပြတ်တိုက်တွေထဲကတစ်ခုဖြစ်သလိုအမေရိကန်ပြတ်တိုက်တွေထဲမှာလည်းလာရောက်လည်ပတ်သူအများဆုံးဖြစ်ပါတယ်။ပြတ်တိုက်တစ်ခုလုံးကိုကြီးကြီးမားမားပြန်လည်ပြုတ်ပြင်မှုမှရဲ့အတွက်ရှစ်လနေပါကြာပိတ်ထားခဲ့ရမှာအခုတော့အောက်တိုဘာ14ရက်နေ့မှာအများပြည်သူလာရောက်လည်ပတ်ဖို့ပြန်လည်ဖွင့်လှစ်ပေးလိုက်ပါပြီ။ AP သတင်းပုတ်ကိုအခြေခံပြီးတော့မှတ်ခွန်ညွှန်တင်ပြထားပါတယ်ရှင်။
ဝါရှင်တန်မြို့တော်က Smithsonian American လေကြောင်းနဲ့အာကာသဆိုင်ရာပြတိုက်ကြီးပြုပြင်မွမ်းမံရေးဟာစောက်လုပ်ရေးလုပ်ငန်းတွေနဲ့အတူ American Dollar 3,000 ကုန်ကြမဲ့စီမံကိန်းကြီးဖြစ်ပါတယ်။
This is a 7-year two-phase project and so we're at the midpoint.
ဒါက5နှစ်ကြာမဲ့စီမံကိန်းဖြစ်ပြီးအပိုင်းနှစ်ပိုင်းရှိပါတယ်။အခုတလောပြင်ဆင်ဖို့တတ်မှတ်ချက်ပထမပိုင်းတစ်ဝက်ကိုပြုပြင်ပြီးလို့ပြတိုက်ပြန်ဖွင့်ပေးနိုင်နိုင်ပါပြီ။ဒုတိယပိုင်းတစ်ဝက်ကတော့စောက်လုပ်ရေးလုပ်ငန်းတွေလုပ်နေတော့ပါပဲ။ဒါပေမဲ့ဒီအပြောင်းလဲကာလမှာကျွန်တော်တို့ကပြတိုက်ကို၈လလောက်ပိတ်ထားခဲ့တာပ
ါ။ဒါပေမဲ့အခုတော့ပြတိုက်ရဲ့တစ်ဖက်ချမ်းကိုပြန်ဖွင့်နိုင်တော့မှာဖြစ်ပြီးတခြားတစ်ချမ်းမှာတော့ဆက်ပြီးတော့ပြန်လည်မွမ်းမံရေးတွေလုပ်ဖို့ရှိနေသေးတဲ့အကြောင်းလဲသူကပြောပါတယ်
။ When the museum first opened in 1976 it became immediately popular with the American and
1976ခုနှစ်ပြတိုက်ပထမဆုံးဖွင့်တော့ကအမေရိကန်နဲ့နိုင်ငံတကာကြီးသွားဧည့်သည်အဖြစ်အမေရိကန်ပြည်သူလူထုကြားမှာပါချက်ချင်းပဲလူစိတ်ဝင်စားရေပန်းစားလာပါတယ်။ဒီပြတိုက်ကကမ္ဘာပေါ်ကပြတိုက်တွေတဲ့လူကြိုက်အများဆုံးပြတိုက်တစ်ခုလည်းဖြစ်တယ်လို့ Smithsonian ပြတိုက်တွေထဲမှာလည်းလာတဲ့ဧည့်သည်အများဆုံးပြတိုက်ဖြစ်ပါတယ်
။ပြတိုက်မှာပြသထားတဲ့ပစ္စည်းတွေရဲ့သမိုင်းကြောင်းကိုပြောပြတဲ့ပြကန်းသည့်၈ခုတိုးချဲ့ဖွင့်လှစ်ခဲ့ပြီးအဲ့ဒီမှာဆိုရင်ကြီးစုသူနဲ့ပြန်လည်ဆက်သွယ်မှုနဲ့ Digital Media ပေါင်း50ကျော်ကိုထပ်ဖြည့်ထားပါတယ်။ပြခွဲကြည့်သူရဲ့ဘေးမှာပေါ်လာတဲ့သုံးဘက်မြင်ပုံရိပ်တွေလည်းပါဝင်ပါတယ်။ Isabella Ryan ကအဖိုးဖွားတွေနဲ့တူပြတဲ့ကုန်းအလဲလာတဲ့ကလေးမလေးပါ
။ I've never seen the first plane before.
တထခုရတဲ့ခုနှစ်က Wilbur နဲ့ဦးပဲ Right မြင်အောင်တိဆောက်ခဲ့တဲ့ Right Flyer လေယာဉ်ပြန်ကိုကြည့်ပြီးသူကအယံအံ့ဩနေခဲ့တာပါ။ဒီလေယာဉ်ပြန်လေးကိုမြောက်ကယ်ရိုလိုင်းနာပြည်နယ် Katy Hawks လေစိတ်မှာ1903ခုနှစ်ဒီဇင်ဘာလ18ရက်နေ့က Orville ညီနောင်ကပထမဆုံးမောင်းနှင်ပြန်တန်းခဲ့တာပါ Robert Gutman က Ryan ရဲ့အဖိုးဖြစ်ပြီးမြေတရအသက်70နှစ်ပြည့်တိုင်း Washington မြို့တော်ကပြတိုက်တွေ့စီတစ်ခေါက်ရောက်အောင်လိုက်ပို့တတ်တဲ့သူပ
ါ
ကျွန်တော်တို့မြေတရ70နှစ်ပြည့်ပြီဆိုရင် Washington DC မြို့တော်ကိုအလဲခေါ်လာပေးတဲ့ထုံးစံရှိပါတယ်ဒါကဘဝရဲ့တမိုင်းမှတ်တိုင်တွေကတခုဖြစ်နေရမှာပေါ့ဒါကြောင့်ပြားတိုင်းမှာစောက်လုပ်ပြင်ဆင်မှုအဆင့်အမျိုးမျိုးနဲ့တဖြည်းဖြည်းတိုးတက်ပြောင်းလဲလာတာကိုကျွန်တော်တို့တစ်ခါလာတိုင်းတစ်ခါထပ်တွေ့ရပြီးတော့စောက်လုပ်ရေးလုပ်ငန်းတချို့ကိုလည်းတွေ့ခဲ့ရပါတယ်ဒီတော့ကျွန်တော်တို့ကဒီကိုရောက်လာတာမိနစ်ပိုင်းလောက်ပဲဆိုပေမဲ့ဒီမိနစ်ပိုင်းအတွင်းမြင်ခဲ့တွေ့ခဲ့ရတာတွေကတော့တကယ်ကိုအမခန့်ရှူမောစရာတွေဖြစ်ပြီးတကယ်ကိုကြာကြာနာနာလှုပ်ထားတာတွေပါပဲ
ပြားတိုင်းဒါရိုက်တာဘရောင်းရဲ့အဆိုအရလေကြောင်းနဲ့အာကာသတမိုင်းပြတိုက်စဖွင့်ခဲ့တဲ့1986ခုနှစ်ကတည်းကဆိုရင်လာရောက်ကြည့်ရှုသူပေါင်းကသန်း350ရှိတယ်လို့ဆိုပါတယ်ရှင
်။မခွန်ညိုတင်ပြသွားတာပါရှင်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်
ကျူရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာညချမ်းသာသောရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများသတင်းထဲကသုသားနဲ့ထူးခြားစာများသတင်းများအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မြန်မာနိုင်ငံတွင်းကအခြေအနေတွေပိုဆိုးမလာစေဖို့နိုင်ငံတကာအသိုက်အဝန်းအနေနဲ့အခုထက်ပိုတာဝန်ယူဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာနိုင်ငံတွင်းမှာအခြေအနေတွေပိုဆိုးမလာစေဖို့နိုင်ငံတကာအသိုက်အဝန်းအနေနဲ့အခုတက်ပိုတာဝန်ယူဖို့လိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာလူဦးရေ15သန်းကျော်အတွက်စာနာမှုအကူအညီအမေရိကန်ဒေါ်လာ643သန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့စီရင်ခံစာကပြောတဲ့အကြောင်းကိုအောက်တိုဘာလ31ရက်နေ့ VOA သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလကုန်အထိလိုအပ်ငွေပမာဏရဲ့22ရာခိုင်နှုန်းသာရရှိပြီးအမေရိကန်ဒေါ်လာ643သန်းလိုအပ်နေတဲ့အကြောင်းနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေမလုံလောက်တော့တဲ့အကြောင်းမြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွားမှုတွေအခြေခံစားကုန်ဈေးနှုန်းကြီးမြင့်မှုနဲ့အစားအစာမလောက်ငားတဲ့တန်ဆိုးဆိုးဝါးဝါးနဲ့အတန်အသင့်ရင်ဆိုင်နေရတဲ့လူပေါင်း15သန်းနှစ်သိန်းရှိတဲ့အကြောင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေအပါအဝင်2022ခုနှစ်နှစ်ဝက်အတွင်းမြန်မာနိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3သန်းတစ်သိန်းအထိအကူအညီတွေပေးခဲ့ကြောင်းဆက်လက်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအကြားအရတားပြည်သူတစ်သန်း4သိန်းအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပြီးအဲ့ဒီအထက်ကတက်တန်းတသိန်းဟာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေအိမ်စွန့်ခွာရသူအိုးမဲ့အိမ်မဲ့တွေဖြစ်တယ်လို့ UNOCHA ရဲ့အစည်းအကမ်းစာမှာဖော်ပြထားတဲ့အကြောင်းကို VOA သတင်းမှာဆက်လက်ဖော်ပြထားပါတယ်
။အဲ့ဒီလိုအိုးအိမ်စွန့်ခွာထွက်ပြေးတန်းချောင်နေရသူတွေထဲမှာကလေးငယ်9သိန်းပါဝင်တယ်လို့ Save the Children ကအောက်တိုဘာလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ Rohingya ကလေးငယ်9သိန်းမပါဝင်သေးပါဘူး။အဲ့ဒီလိုလိုအပ်ချက်ကြီးမားနေပေမဲ့လည်းမြန်မာနိုင်ငံအကြက်တဲဟာကဘာတဝမ်းမှာငွေကြေးထောက်ပံ့ကူညီမှုအနည်းဆုံးဖြစ်ကြောင်းကိုလည်း Save the Children ကသတိပေးခဲ့ပြီးမြန်မာနိုင်ငံကကလေးငယ်တွေကိုအကာအကွယ်ပေးရန်နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။ISP လို့ခေါ်တဲ့မြမမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဖွဲ့ကလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်မြို့နယ်ပေါင်း66ခုမှာစစ်ပေးဒုက္ခသည်ပေါင်း36,000ကျော်ထက်မနည်းရှိလာတယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဟာစစ်ပေးဒုက္ခသည်အများဆုံးရှိရာမြို့နယ်ဖြစ်ပြီးအရေးအတွက်အပြင်36,000ထက်မနည်းရှိတယ်လို့နိုဝင်ဘာလ1ရက်နေ့ကအလေးထားရမယ့် data အချက်အလက်များအမှတ်34ကားကြီးမှဖော်ပြထားပါတယ်။စကိုင်းတိုင်းဟာစစ်ပေးဒုက္ခသည်အများဆုံးဖြစ်ပြီးတော့စစ်ပေးဒုက္ခသည်အားလုံးရဲ့41ရာခိုင်နှုန်းရှိတဲ့အရေးအတွက်အပြင်68,000ကျော်ရှိတယ်လို့ ISB ရဲ့အလေးထားရမယ့် data အချက်အလက်များအမှတ်34ကားမှဖော်ပြထားတာတွေ့ရပါတယ
်။ဒီကိန်းကဏ္ဍတွေဟာမြန်မာနိုင်ငံတွင်းမှာစစ်ပေးချောင်ဒုက္ခသည်အရေးအတွက်နဲ့သူတို့အတွက်လိုအပ်နေတဲ့နေထိုင်စရာနေရာနဲ့အစားအသောက်လိုအပ်ချက်ပမာဏဘယ်လောက်ကြီးမားနေတယ်ဆိုတာပြသနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်းကနိုင်ငံရေးအကျပ်တဲနဲ့ပဋိပက္ခတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေဟာမြန်မာနိုင်ငံကိုကျော်လွန်ကအိန္ဒိယနဲ့ထိုင်းလိုအိန္ဒိချင်းနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေအထိရောက်ရှိလာနေပြီလို့မြမအရေးစောင့်ကြည့်လေ့လာသူတွေနိုင်ငံရေးအကဲခတ်တွေကထောက်ပြပြောဆိုနေကြတာပါ။တောင်းနေရှိတဲ့စစ်ပြေးဒုက္ခသည်တွေ၊နေဆက်ဒေသတွေကိုရောက်ရှိလာတာ ပြည်တွင်းမှာလောက်ကန်ရှားပါပြီးစီးပွားရေးကျက်တဲလာတာကြောင့်အိန္ဒိချင်းထိုင်းနဲ့မလေးရှားနိုင်ငံတွေထဲရွှေပြောင်းလုပ်သားတွေအလုံးရင်းနဲ့ဝင်ရောက်လာတာတွေနဲ့အတူကြုံတွေ့နေရတဲ့လူကုန်ကူးမှုပြဿနာ၊မူရစ်ဆေးဝါးကုန်သွယ်မှုပြဿနာတွေဟာဒေသတွင်းအထိကြရဲရိုက်ခတ်လို့နေပါပြီ။ဒါကြောင့်လဲအာဆီယံကိုမြန်မာအရေးမှာပုံစံသစ်နဲ့ချဉ်းကပ်ဖို့အလုံးမဖြစ်တဲ့ဘုံသဘောတူညီချက်၅ရပ်ကင်ဆွဲထားတာကိုပြန်လည်သုံးသပ်ဖို့တိုက်တွန်းနေကြတာပါ။ဒီအကြောင်းကိုကရင်ငင်းညာရေးအထောက်အကူပြုအဖွဲ့ကစောအလစ်2ပြောကြတာကို VOA ကအောက်တိုဘာ28ရက်နေ့မှာအခုလိုထုတ်လွှင့်ခဲ့ပါတယ်
။ဖွဲ့စည်းတဲ့နိုင်ငံတွေစဉ်းစားမှာဒါမြန်မာပြည်ရဲ့ပြဿနာကမြန်မာပြည်အတွင်းမှာဖြစ်တဲ့ပြည်တွင်းပြဿနာမဟုတ်တော့ဘူးသူကနိုင်ငံကိုကြော်ပြီးတော့မှဒီအင်းနီရှင်းနိုင်ငံတွေကတော်ပြီးတော့မှဒီတက်ရောက်တယ်ပေါ့နော်ပြည်ဒီဒေသတွေလုံးချုပ်ရေးအများကြီးတော်ပြီးတော့မှထိရောက်နေတာယခုဆိုကျွန်တော်တို့လူကုန်ကူးမှုတွေအများကြီးအပြားဖြစ်လာတယ်။နောက်ပြီးဒီ drug issue ပေါ့နော်ဒီပြနေပခဖြစ်တဲ့အတွက်ဒီခုနပြောနေတဲ့ဒီမလိုလာအရနောက်ဆက်တွဲလူမှုရေးပြဿနာငွေကြေးပြဿနာတွေမောက်ခုပြဒီဟာတွေအားလုံးကအာဆီယံနိုင်ငံအတွေ့ကိုကူးလဲပြီးတော့မှဖြစ်နေတာကျွန်တော်တို့တွေ့ရတယ
်လက်ရှိအချိန်မှာမလေးရှားနိုင်ငံမှာခလုံးခွင့်တောင်းခံထားသူနဲ့မြန်မာဒုက္ခသည်အရေးအတွက်ဟာ 38,500 ကျော်လောက်ရှိတယ်မလေးရှားနိုင်ငံတဝန်းထိန်းသိမ်းရေးစခန်း20ခုမှာဖမ်းဆီးခံရသူမြန်မာနိုင်ငံသား 18,500 လောက်ရှိပြီးအဖမ်းခံထားရတဲ့အထက်မှာလေကလေးငယ်1500လောက်ပါဝင်တယ်လို့ Human Rights Watch အဖွဲ့ကထုတ်ပြန်ထားပါတယ်။ဒါအပြင်ထိုင်းနိုင်ငံကလည်းစိတ်ကြွဆေးထုတ်လုပ်ရမှာတုံးနေဓာတ်ရုပ်ပစ္စည်းတွေမြန်မာနိုင်ငံဘက်တင်ပို့နေတာကိုထိုင်းဆိုရကထိန်းချုပ်မယ်လို့ဆိုပါတယ်။ Methamphetamine စိတ်ကြွဆေးထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ Sodium Cyanide တင်ပို့မှုတွေရပ်ဆိုင်းထားဖို့ထိုင်းဆိုရကလွှတ်တော်ကိုတင်ပြမဲ့အကြောင်းနဲ့ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနှစ်စဉ်စိတ်ကြွဈေးပြအနည်းဆုံးတန်280ကိုမူရစ်ဈေးထုတ်လုပ်သူတွေကတင်ပို့နေကြတဲ့အကြောင်းအောက်တိုဘာလထဲမှာထိုင်းတရားရေးဝန်ကြီးစုံဆပ်တပ်စုတင်ကပြောဆိုတာကိုထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့တာတွေ့ရပါတယ
်အခုလိုကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကဒီပြဿနာတွေအားလုံးရဲ့အရင်းခံဟာတခုတည်းပဲဖြစ်ပါတယ်။ခင်ဗျားတမတော်လို့ပဲခေါ်စစ်ကောင်စီလို့ပဲညှို့အဲ့ဒီမြန်မာစစ်တပ်အပေါ်ခေအဆက်ဆက်အရေးယူနိုင်မှုမရှိပဲသူတို့ဟာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေလို့ပဲဖြစ်ပါတယ်လို့ BBC နဲ့တွေ့ဆုံကမ်းမှာပြောကြားခဲ့ပါတယ်။ဒီပြဿနာတွေအဆုံးသတ်ဖို့မြန်မာနိုင်ငံတွင်မှာအခြေအနေတွေပိုဆိုးမလာစေဖို့တနည်းအားဖြင့်စစ်အာဏာသိမ်းတာအဆုံးသတ်စေဖို့ဆိုရင်အာဆီယံအနေနဲ့မြန်မာရေးချင်းကပ်ပုံပြောင်းလဲဖို့လိုအပ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာရေးမှာအခုတည်းပိုတာဝန်ယူဖြည့်ရှင်းကြဖို့လိုအပ်နေပြီဖြစ်ကြောင်းပါခင်ဗျာ
ဖြစ်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မင်္ဂလာညချမ်းပါ VOA ကအကိုမများရေဒီယိုကတော့အများနဲ့နားထောင်နေပါတယ်။စာဘလို့ပို့ရမှန်းမသိလို့စမ်းပို့ကြည့်တာပါ။ရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်က။ဗီဒီယိုကအကိုအမတွေအားလုံးစိတ်ရဲ့ချမ်းသာခြင်း၊ကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့။ဟုတ်ကဲ့ပါ။တောင်းပေးတဲ့ဆုနဲ့ပြေပြရစေနော်။အခုစာရောက်ကြောင်း Messenger ကနေပြောလဲစာပြန်ရေးထားပါတယ်။အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်။ VOA အစီအစဉ်တွေကိုနားလဲနားထောင်တခြားဟာလေးတစ်ခုလဲလုပ်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ရေညတိုင်းနားထောင်ဖြစ်ပါတယ်နားထောင်ရင်းနဲ့လဲ clip ဖြစ်တယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါမြ мян အောင်မြင်ဖို့ကိုမြ мян clip ကြရမှာလေကျွန်တော်လဲနေရာတိုင်း live နှိုးစော်နေတာပဲ VOA ကိုကျေးဇူးတင်ပါတယ်
သူနေရာတိုင်းကိုလိုင်းနှိုးစော်တယ်လို့ပြောတာဒီမှာတက်သေးပါပဲ။နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ကျမတို့စီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့တော်ရရှင်တွေမှာနောက်ထပ်တစ်ယောက်ကတော့သူ့နာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်။ကျမလည်းအတန်မထွက်တတ်လို့ဒီတော်ရရှင်သူ့စာကိုကျမပြန်ကြားပေးရဆိုတော့သိမှာပါနော်။သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်။ကျွန်တော်က 1BS မော်တော်ယာဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းရင်ဖွင့်ကျင်ပါတယ်ကျေးဇူးပါ VOA
ဟုတ်ကဲ့ပါကျမတို့ဒီတပတ်နဲ့ဆိုရင်ထုတ်လွှင့်ပေးတာဒုတိယမြောက်အစီအစဉ်ဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြီးရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မျိုးပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မျိုးအဲ့လိုမျိုးမဲဆောက်မျိုးတနေရာထဲမှာမူတည်ပြီးလုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့အခုဟာတော့မဲဆောက်မျိုးသူပြောကျင်နေဆိုတဲ့မဲဆောက်မျိုးရောက်ရှိနေတဲ့ရင်ဖွင့်ကျင်နေဆိုတဲ့သောရရှင်အဲ့မဲဆောက်မျိုးကအစီအစဉ်လေးကိုကျမတို့ကတင်ဆက်ပြီးသွားပါပြီနော်ဒါမဲ့လည်းကျမအစီအစဉ်တင်ဆက်တဲ့မဲညိုညိုလင်းကိုပြောထားပါမယ်လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်ကျေးဇူးအထူးတင်ပါတယ်တော်ရရှင်တရားဦးကျော်ဝင်းဆိုတဲ့တော်ရရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်ပြီးကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေကြားပေးကြပါတယ
် VOA ရေးနေ့စဉ်သတင်းကြေညာရဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။ရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။နေ့စဉ်အားပေးလျက်ပါ
။ဟုတ်ကဲ့ပါဦးကျော်ဝင်း။တခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျွန်မတစ်ခါကပြန်ဖြေပေးပူပါရယ်နော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။အခုတော့ကျမတို့ရဲ့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ထောင်ကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီး radio အဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာ radio ထုတ်လွှင့်တာကိုနည်းနည်းရှင်းပြချင်ပါတယ်ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပြီဆိုရင်ကျမတို့ဒီအတန်လွှင့်ခန်းအပြင်ဆက်ကလုတ်တွေထားတဲ့အခန်းပေါ့နော်ကျမတို့ဆက်ခန်းလို့ခေါ်ပါတယ်အဲ့ဒီခန်းမှာကျမတို့ရဲ့မြန်မာဌာနကတာဝန်ကြားတဲ့ထုတ်လုပ်သူရှိရပါတယ်ပြီးတော့လွယ်ပြောရရင်တော့နိုင်ငံခြားသားတယောက်ပေါ့နော်မြန်မာစကားပြောသူမဟုတ်တဲ့စပိုင်းဆိုင်ရာအင်ဂျင်နီယာရှိပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လည်းဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ကလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ်အခုကင်မရာတွေနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုပ်တော့မယ်ဆိုရင်ကျမတို့လက်ကို 3-5 စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ရဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုအပြင်ကနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်။ဒါကိုတော်ရရှင်နေမပြင်းဘူးဆိုတာလည်းဟုတ်ပါတယ်။ဘာလို့လဲဆိုရင်ကျမတို့စတူဒီယိုကိုလာလေပြီးတော့အတန်လွှင့်တာကိုကိုယ်တိုင်လာကြည့်ဘူးတဲ့သူတွေပဲအဲ့လိုမျိုးထုတ်လွှင့်ချက်တွေကိုတွေ့မှာပါ။အခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေ့ရတာဖြစ်ပါတယ်။ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါရဲ့ရှင်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရစေ။ Why not do why not သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က view ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါရစေ။မြန်မာပြည်သူတွေရဲ့အတန်ကိုကဘာကတည်အောင်လှုပ်ဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ
်ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါလန်တဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေတာဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခေနောက်ကြကြံနေကြတာကြားပါပြီ အခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်။အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်။ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်။အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းသုံးလို့မရတော့ပါဘူး။မြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ်။ဒိုင်းဒေသကန်တွေဟာစားဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီ။ဝင်ဝင်လည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်။ဆေးဝါးတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်။အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်။ဒါကိုကဘာကသိအောင် VOA ကနေတဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ။ May God bless you VOA
။ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လေအခြေအနေကခါတိုင်းတဲ့အထူးပို့ပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးအဆင်ပြေကောင်းမွန်တဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။
မဟိတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့သတင်းထဲကသုတအစီအစဉ်မှာကမ္ဘာလူအခွင့်ရေးအကြောင်းအရာတွေနဲ့ပတ်သက်လို့လှရှာတောင်းဆိုတဲ့နိုင်ငံတကာလွှတ်ငင်းချမ်းသာခွင့်အဖွဲ့ Amnesty International ဆိုတာဘလို့အဖွဲ့အစည်းမျိုးပါလဲဘလို့တွေလှရှာလှုပ်ဆောင်ပါတယ်သတင်းထဲကသုတအစီအစဉ်မှာမညွညွလွင့်တင်ပြထားပါတယ်
Freedom of expression
is no crime.
Freedom of expression
is a human right.
AI လို့ခေါ်တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ဆိုတာလူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးအဓိကဦးစားပေးဆောင်ရွက်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားတိုင်းမှာအခြေခံအခွင့်အရေးတွေမွေးရပါရှိနေပေမဲ့နေ့စဉ်နဲ့အမျှဒီအခွင့်အရေးတွေကိုချိုးဖောက်ငင်းပယ်တာတွေကြုံတွေ့နေကြရတာပါ။ဒါကြောင့်ဒီလိုချိုးဖောက်ခံနေရတဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်ရင်းအစိုးရတွေနဲ့သက်ဆိုင်သူအလုံးဟာလူသားတွေရဲ့အခွင့်အရေးကိုလေးစားလိုက်နာကြဖို့အထူးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကြီးစတင်ပေါ်ပေါက်လာခဲ့ရတဲ့သမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့1962ခုနှစ်ကအင်္ဂလိပ်ရှင်နေပီတာဘန်နက်ချင်ဟာပေါ်တူဂီကျောင်းသားနှစ်ဦးဟာသူတို့တောင်းမဲ့ခွင့်နှစ်ခုကိုမြှောက်ပြီး Freedomလွတ်လပ်မှုလို့ပြောဆိုလိုက်တာကြောင့်ထောင်ချခံလိုက်ရတဲ့သတင်းကိုဖတ်ပြီးမိလျော်ခံနေရတဲ့အချင်းသမားများဆိုတဲ့ခေါင်းစဉ်နဲ့မိမိတို့ရဲ့အခွင့်အရေးကိုအတုံးချမိတဲ့အတွေ့အချင်းချနေရတဲ့အချင်းသားတွေကိုစားတစ်ကမ္ဘာလုံးကအယူခံဝင်တဲ့စာတွေရေးသားကြဖို့ပီတာဘန်နက်ဆင်ကသတင်းစာတွေမှာတိုက်တွန်းလိုက်ပါတယ်အဲ့ဒီလှုပ်ရှားမှုကြီးကတကမ္ဘာလုံးအတိုင်းအတာထိရောက်သွားပြီးအဲ့ဒီကနေစပြီး Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးစတင်အခြေပြုပေါ်ပေါက်ခဲ့တာပါဒီအဖွဲ့ကြီးအနေနဲ့ကမ္ဘာနေရာဒေသအနှံ့မှာဖြစ်ပွားနေတဲ့လူ့အခွင့်အရေးချိုးဖောက်ခံရတဲ့အချက်လက်တွေကိုစုံစမ်းဖော်ထုတ်ကြပါတယ်အဲ့ဒီနောက်မှာတော့သက်ဆိုင်တဲ့အစိုးရတွေ၊အင်အားကြီးအဖွဲ့အစည်းကြီးတွေ၊ကုမ္ပဏီကြီးတွေကိုနိုင်ငံတကာဥပဒေတွေလေးစားလိုက်နာကြဖို့ပြောဆိုစည်းရုံးမှုတွေလုပ်ပါတယ်ချိုးဖောက်ခံရမှုအခြေအနေတွေကိုတင်ပြပြီးကမ္ဘာအနှံ့ကလူအခွင့်အရေးအားပေးထောက်ခံသူတွေဟာရှေ့တန်းကလှုပ်ရှားဆောင်ရွက်သူတွေနဲ့အတူပူးပေါင်းရပ်တည်ပြီးကမ်ပိန်းတွေကိုလုပ်ကြပါတယ်။ဒါ့အပြင်အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းပံ့ပိုးကူညီကြပါတယ်။သက်တမ်း60နီးပါးရှိလာတဲ့ဒီအဖွဲ့ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ပထမဆုံးအနေနဲ့1963ခုနှစ်မှာဆာဗီးယားကယူကရိန်းဖုံးတော်ကြီးယိုဆက်စလီပီဟာအချင်းအောင်ကနေလွတ်မြောက်ခဲ့ပါတယ်။အဲဒီနောက် AI ရဲ့လှုပ်ရှားဆောင်ရွက်မှုတွေကြောင့်ကမ္ဘာအနှံ့ကထောင်နဲ့တောင်နဲ့ချီနေတဲ့မတရားဖမ်းဆီးခံရတဲ့အကျဉ်းသားတွေလွတ်မြောက်ကြရပါတယ်။1980ခုနှစ်ကစပြီးကမ္ဘာပေါ်မှာတည်ရန်ပြီးတဲ့ဥပဒေကိုဖျက်သိမ်းဖို့လှုပ်ရှားမှုတွေကိုဆောင်ရွက်ကြပါတယ်။အဲ့ဒီအချိန်ကနိုင်ငံ6ခုကပဲတည်ရန်အဖြစ်ပေးတာကိုဖယ်ရှားခဲ့ပြီးခုချိန်မှာတော့နိုင်ငံပေါင်း140မှာတည်ရန်အဖြစ်ပေးတဲ့ဥပဒေကိုဖယ်ရှားလိုက်ကြပြီဖြစ်ပါတယ်။AI အနေနဲ့အကျဉ်းချခံနေရတဲ့အကျဉ်းသားတွေရဲ့အခွင့်အရေးနဲ့လွတ်မြောက်မှုတွေအပြင်ဒုက္ခတွေစခန်းကဒုက္ခတွေရဲ့အရေးတွေလိင်စိတ်ကွဲပြားသူတွေအတွက်ဒန်းလူညီများမှုတွေလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုတွေတည်ရန်ချမှတ်ခံရမှုတွေနဲ့တခြားလူအခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုတိုးချဲ့ဆောင်ရွက်လာကြပါတယ်AI နိုင်ငံတကာလူငိမ့်ချမ်းသာခွင့်အဖွဲ့ကြီးဟာ1989ခုနှစ်မှာ Nobel ငိမ့်ချမ်းရေးဆုကြီးကိုလက်ခံရရှိခဲ့ပါတယ်ဒီဖွဲ့ကြီးဟာလူသားတွေရဲ့ဂုဏ်သိက္ခာကိုထိပါဆန့်ကျင်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအကြမ်းဖက်မှုတွေကိုခုခံကာကွယ်ရင်းကမ္ဘာကြီးကိုငြိမ်းချမ်းစေဖို့တကယ့်ကိုအထောက်ပံ့ပြုတဲ့အဖွဲ့အစည်းကြီးဖြစ်တာကြောင့်ဒီစုကိုပေးအပ်တာလို့ Nobel ငြိမ်းချမ်းရေးကော်မတီကပြောဆိုခဲ့ပါတယ်။ AI ဖွဲ့ကြီးကတော့သူတို့ရဲ့ဆောင်ရွက်မှုတွေကြောင့်အကျဉ်းအောင်တကားတွေဘလောက်ပိုပြီးပွင့်လာပြီလဲ။ညှဉ်းပန်းနှိပ်စက်ခံရမှုတွေတရားဥပဒေစိုးမိုးမှုအောင်ဘလောက်ရောက်လာပြီလဲ။လူသားတွေလူကုန်တိုက်ခါနဲ့နေထိုင်နိုင်ကြဖို့သူတို့ရဲ့အခွင့်အရေးတွေနဲ့ရပိုင်권တွေဘလောက်တိလာကြပြီလဲဆိုတဲ့အပေါ်မူတည်ပြီးခိုင်ခိုင်မြဲမြဲဆက်လက်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။တရင်ထဲကသူတာကိုကြားခဲ့ရပါရှင်။ခုတော့ထူးခြားတဲ့တရင်လေးတွေကိုတင်ပြပေးပါမယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံလိမ့်မှုရှားပါးစာအုပ်တအုပ်ကိုနယူးယောက်ဆွတ်ဘေးလီလန်ဌာနကလီလန်တင်ရောင်းကြဖို့ရှိပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာဟီရိုကာဇူတနာကာဆိုတဲ့နာမတူလူပေါင်း198ဦးစုဝေးပြီးတွေ့ဆုံပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်။ကိုငင်းချမ်းနဲ့မခင်ဖြစ်တွေ့လို့တင်ပြထားပါတယ
်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံလိမ့်မှုရှားပါးစာအုပ်တော်ကိုနယူးယောက်စိုးတီလီလန်ဌာနကလေးလံတင်ရောင်းချဖို့ရှိပါတယ်။1989ခုနှစ်မှာပုံနှိပ်ခဲ့တဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးအကြိမ်ပုံနှိပ်မှုစာအုပ်ဟာကမ္ဘာပေါ်မှာ73အုပ်သာရှိတယ်လို့သိထားရပြီးပြားလိုက်ထွေအဖွဲ့အစည်းတွေကစုဆောင်းသိမ်းဆည်းထားတာဖြစ်ပြီးကျန်တဲ့အုပ်ကတော့ပုဂ္ဂလိကပိုင်ဆိုင်မှုအနေနဲ့ရှိနေတာပါ။အဲ့ဒီနှစ်အုပ်ထဲကတအုပ်ကိုပြည်ခဲ့တဲ့နှစ်ကလေးလံတင်ရောင်းချခဲ့ပြီးတော့စံချိန်တင်ဈေးနှုန်းဖြစ်တဲ့အမေရိကန်ဒေါ်လာ43သန်းကျော်ရခဲ့ပူပါတယ်။အခုဒီစာအုပ်ကတော့ဘယ်သူပိုင်ဆိုင်နေဆိုတဲ့အမှတ်အသားလက်မှတ်တွေမပါရှိဘဲလွန်ခဲ့တဲ့အနှစ်230ကျော်ကပထမဦးဆုံးအကြိမ်ပုံလိပ်ခဲ့တဲ့စာအုပ်900လေးကတအုပ်ဖြစ်ပါတယ်။ဒီစာအုပ်မှာတော့ Bill of Rights လို့သတ်မှတ်ခေါ်ဆိုကြတဲ့1992ခုနှစ်ကဖွဲ့စည်းပုံပြင်ဆင်ချက်10ချက်မပါဝင်သေးဘဲအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ရဲ့ဖွဲ့စည်းပုံကိုတင်သွင်းကြောင်းစာနဲ့ဖွဲ့စည်းပုံခြေကဥပဒေရေးဆွဲရေးညီလာခံတက်ရောက်ခဲ့သူကိုစလေရဲ့ဒီဖွဲ့စည်းပုံကိုအတည်ပြုကြောင်းသက်သေခံတဲ့ဆွေရစီရင်လဲပါပါတယ်။ဒီစာအုပ်ကိုအမေရိကန်ဒေါ်လာ30ကနေ30အထိတန်ဖိုးရနိုင်တယ်လို့လေလံဌာနကခန့်မှန်းချပါရဲ့ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာဟီရိုကာဇူတနာကာဆိုတဲ့နာမည်တူလူပေါင်း198ယောက်စုဝေးပြီးကမ္ဘာစံချိန်ချိုးလိုက်ပါတယ်။သူတို့ဟာအရင်စံချိန်တွေဖြစ်တဲ့မာတာစတီဝတ်နာမည်တူလူပေါင်း164ယောက်စုဝေးတွေးဆောင်တဲ့စံချိန်ကိုချိုးလိုက်နိုင်တာပါ။ဟီရိုကာဇူတနာကာနာမည်တူသူတွေဟာအသက်အရွယ်အမျိုးမျိုးအလွှာအမျိုးမျိုးကလာရောက်စုစည်းကြတာဖြစ်ပြီးတော့အသက်3နှစ်အရွယ်ကလေးကနေအသက်80အရွယ်အထိပါဝင်ပါတယ်။သူတို့တွေကတယောက်ဆိုရင်ဒီပွဲကိုတက်ဖို့အတွက်ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကလေရင်စီးလာခဲ့တာပါ။ဂင်းနစ်ကမ္ဘာမှတ်တမ်းစာအုပ်ရဲ့စီးကမ်းအရာသူတို့အားလုံးဟာနာမည်ရေးထိုးထားတဲ့တူညီဝတ်စုံတီရှပ်တွေကိုဝတ်ဆင်ထားပြီးခန်းမကြီးတစ်ခုထဲမှာအားလုံးအတူတူ5မိနစ်လောက်ထိုင်ပေးရတာပါ။အခုလိုစံချိန်ချိုးဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းလှုပ်ဆောင်ခဲ့ရပြီးတော့အရင်နှစ်ခေါက်ကမအောင်မြင်ခဲ့ဘူးလို့အသက်53နှစ်အရွယ်ဟီရိုကာဇူတာနာကာကပြောပါရယ်ဒီပွဲကိုတက်ရောက်လာသူတာနာကာနာမည်တွေအချင်းချင်းကွဲပြားစေဖို့အတွက်သူတို့အလုပ်အကိုင်းကြိုင်းနှစ်သက်တဲ့အစားအသောက်ဝါသနာစတာတွေကိုအခြေခံပြီးတော့နာမည်ပြောင်းတွေပေးခဲ့ကြပါရယ်ခင်ဗျာ
ကမ္ဘာဆက်ဆုံးမြုပ်ပြီးရတာရှိတဲ့ချောကလက်တစ်မျိုးကိုပြင်သစ်ချောကလက်ပြဝဲမှာမိတ်ဆက်လိုက်ပါရယ်ပြင်သစ်ချောကလက်ဖန်တီးသူဒေမီယန်ဗီဒယ်ကဖန်တီးခဲ့တာဖြစ်ပြီးပြင်သစ်လူဘီယန်တက်ခေါင်းအစားလိုနာမည်ပေးထားတဲ့ဒီချောကလက်ဟာအနီရောင်ဂေါ်လီလုံးပုံစံရှိပါရယ်
ဒီချောကလက်ထဲမှာဂင်းနေကဘာမှတ်တမ်းစံချိန်အရကဘာအဆက်ဆုံးမြုပ်သည်ကာရိုလီနာရီပါရဲ့အရသာအငင်းငယ်ထည့်သွင်းထားပြီးဆက်ပေမဲ့လည်းစားလို့ရအောင်လုပ်ထားပါတယ်ချောကလက်ဟာချူလဲချူပြီးဆက်လဲဆက်ပေမဲ့အရန်တော့မဆက်ဘူးလို့ဒီပြပွဲမှာလာရောက်မိဆန်းခဲ့သူဂျပန်ကျောင်းသူတို့ကပြောပါတယ်အစပိုင်းမှာချူတဲ့အရသာပျော့ပျော့လေးရှိပြီးနောက်ပိုင်းမှာတော့ပောက်ကွဲသလိုအရသာရှိတဲ့ချောကလက်မျိုးကိုဖန်တီးချင်တာကြောင့်အခုလိုမြုပ်သည်အဆက်အရသာချောကလက်ကိုဖန်တီးခဲ့တာလို့ဗီဒယ်ကပြောပါတယ်ပြင်သစ်ချောကလက်ပြပွဲအချက်လက်တွေအရပြင်သစ်အိမ်တော်စုတစုဟာတစ်နှစ်မှာချောကလက်73ကီလိုကျော်စားသုံးပြီးနိုင်ငံခြားဟိုတော့တစ်နှစ်ကိုတန်ချိန်143တန်ကျော်တင်ပို့ပါရရှင
်ဖိလစ်ပိုင်နိုင်ငံသားတယောက်ဟာကျိုးခုံရင်ဒီနေ့ကမ္ဘာစံချိန်နှစ်ခုကိုထိုးလိုက်ပါတယ်အသက်35နှစ်အရွယ်Ryan Alonso ဟာဒီစံချိန်နှစ်ခုကိုဇူလိုင်လမှာချိုးခဲ့တာပါသူတင်ခဲ့တဲ့စံချိန်တစ်ခုကတော့ချိုးကိုအချိန်ပေါင်း3832ချိန်ခုံရင်းလက်ကိုပါအဝင်အထွက်လုပ်ရတဲ့နည်းနဲ့စံချိန်သစ်တင်ခဲ့တာပါ2022ခုနှစ်ခရဲကတင်ထားတဲ့စံချိန်ကလည်းအချိန်12နာရီအတွင်းမှာအချိန်ပေါင်း4980ခုံခဲ့တာဖြစ်ပြီးတော့တစ်ခါခုံတဲ့အချိန်အတွင်းမှာချိုးဟာခန္ဓာကိုယ်ပေါ်ကိုနှစ်ခါဖြတ်တန်းရတာပါအခုလိုစံချိန်နှစ်ခုချိုးဖို့အတွက်ကြံ့ကြံ့ခံနိုင်အောင်မနေမနာလေ့ကျင့်ခဲ့ရတယ်လို့အလွန်ဆိုကပြောပါတယ်။သူဟာချိုးခုံတာကိုတခြားအားကစားတွေမလုပ်ခင်မှာသွေးပူလေ့ကျင့်ခံလုပ်တဲ့အနေနဲ့လုပ်လေ့ရှိပြီးတော့ကိုရိုနာကပ်ရောဂါကာလအတွင်းကန့်သက်ပိတ်ဆို့မှုတွေနဲ့အပြေမထွက်ရတဲ့အခါမှာအခုလိုတေချာလေ့ကျင့်ဖြစ်သွားတာပါ။သူဟာအခုလိုစံချိန်ကိုချိုးပြီးတော့ချိုးခုံတာကိုအားကစားတစ်ခုအနေနဲ့လူတွေသတိပြုလာမိစေဖို့ရည်ရွယ်ပါတယ်ခင်ဗျာ။
ထူးခြားဆက်မြတ်တဲ့များအစီအစဉ်ကိုကိုငင်းချန်နဲ့မခင်ဖြူတွဲတို့တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
် February 22ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးကလေးကဆိုရင်အခြေရန်ရုရှားတပ်မှုကြီးတွေကိုအထောက်လိုက်ဖြုတ်နေပြီးဒါနိုင်ငံရေးခေါင်းဆောင်တွေကိုအပြစ်ပုံမချနိုင်အောင်တပ်မှုကြီးတွေပေါ်အပြစ်ပုံတာဖြစ်ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့တင်းငွေနေထုတ်နေ့စဉ်ထောက်လိုင်းအစီရင်ခါစားကဆိုလိုက်ပါတယ်ခါစန်ဒေတာမှာထိုးစစ်နောက်စင့်ကိုယူကရိန်းတပ်ဖွဲ့တွေကဆင်နွှဲဖို့ပြင်ဆင်နေကြောင်းရုရှားကတင်ထားတဲ့ဒုတိယအုပ်ချုပ်ရေးမှူးကီလ်စထရီမိုစုခ်ကတယ်လီဂရမ်ပေါ်မှာစနေနေ့ကဆိုထားပါတယ်ယူကရိန်းအနေနဲ့ရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတာကိုပြသဖို့အမေရိကန်ကယူကရိန်းကိုတီးခြားတိုက်တွန်းတောင်းဆိုနေတယ်လို့ဝါရှင်တန်ပို့သတင်းစာကြီးကစနေနေ့မှာဖော်ပြလိုက်ပါတယ်ယူကရိန်းအနေနဲ့ရုရှားသမ္မတဗလာဒီမာပူတင်ကိုမဖယ်မရှားခြင်းအင်ဂျာကြီးကိုကိစ္စဆွေးနွေးမှာမဟုတ်ဘူးလို့ပြောထားတာကိုလက်လျှော့ပြီးရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတာကိုပြသဖို့ယူကရိန်းခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်အစိုးရကတီးခြားတိုက်တွန်းနေတယ်လို့ဖော်ပြခဲ့တာပါအမေရိကန်တာဝန်ရှိသူတွေကအဲ့ဒီလိုတောင်းဆိုတာယူကရိန်းတွေကိုဆွေးနွေးပွဲစကားပွဲစီကိုအတင်းတွန်းပို့ဖို့ရည်ရွယ်တာမဟုတ်ကြောင်းဒါပေမဲ့ယူကရိန်းစိုးရအနေနဲ့တခြားနိုင်ငံတွေရဲ့အကူအညီတွေကိုဆက်ပြီးထိန်းထားဖို့အတွက်တွက်ချက်ပြီးကြိုးပမ်းလှုပ်ဆောင်တာဖြစ်တယ်လို့ဒီဆွေးနွေးပွဲတွေနဲ့ရင်းနှီးတဲ့အမည်မဖော်လို့သူတို့ကကိုကပြီးဝါရှင်တန်သတင်းစာပို့သတင်းစာကြီးကပြောခဲ့တာပါ။ဂျပန်ရဲ့ရေတပ်နဲ့စစ်ရေးဆွတ်ဆောင်ရေးကိုတုံ့ပြန်ဖို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတင်းငွေနေ့မှာခရီးကပွေပြုလိုက်ပါတယ်။ဂျပန်နိုင်ငံအကျူးကျော်သူတွေကိုရင်ဆိုင်ဖို့ပြင်ဆင်ကြရမယ်လို့လည်းသူကတတိပေးလိုက်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီအားချိန်ချောက်ခံနေရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာအစိုးရတက်တန်းခွဲလွတ်တော်ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာပါ
။သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်။ဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကော်နီလီယပ်စ်ဌာနနဲ့တီယန်ဝမ်တို့ဖြစ်ပါတယ်။VOA American အတန်းရဲ့ဒီကနေ့ညဖက်မြန်မာစံတော်ချိန်ည9:30စီစဉ်တကူ line to meter 3925 30နှစ်အပြင် line လက်မီတာ190နဲ့ VOA ရဲ့ Facebook ကနေထုတ်လွှင့်ခဲ့တာပါဒေါက်တာရှင်မြန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှလုံးပ
This program has come to you from the Voice of America, Washington.